အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အစိုးရကစောက်ပေးထားတဲ့စခန်းတွေမှာစစ်ဘေးရှောင်ဒုက္ခသည်တွေကသွားပြီးတော့မနေကြပါဘူးဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်စခန်းဆောက်တာကိုလည်းအစိုးရကခွင့်မပြုတာကြောင့်နေထိုင်ရေးအခက်အခဲတွေကြုံတွေ့နေကြရတဲ့အကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရခိုင်လက်နက်ကန်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေစေရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြဘူးတီတောင်ရသေးတောင်နဲ့ပုံနေကျွန်းစတဲ့မြို့နယ်တွေမှာစစ်ဘေးဒုက္ခသည်တွေနေထိုင်ဖို့အတွက်ဆိုပြီးတော့ရခိုင်ပြည်နယ်စိုးရအဖွဲ့ကပြီးခဲ့တဲ့2019ခုနှစ်ကလေးကစောက်ဦးတွေစောက်ပေးထားပါတယ်ဒါပေမဲ့လက်ရှိရှင်ဒီအဲ့ဒီဆိုရကစောက်ပေးထားတဲ့ဒုက္ခသည်စခန်းတွေမှာစစ်ဘေးဒုက္ခသည်တွေမနေတာကြောင့်ဒီတိုင်းပဲပြစ်ထားရတယ်လို့ရခိုင်ပြည်နယ်စိုးရအဖွဲ့ပြောခွင့်ရစေဝင်သားရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ဒီမှာတော့မပြောရတော့ဘူးပဲဘာကြောင့်လဲဆိုသူတို့ပထမတော့ဟိုနေထိုင်မယ်ဆိုပြီးတော့ဆန္ဒပြုတယ်ပေါ့နော်အင်တော်စုပေါင်း900ကျော်နေထိုင်မယ်ဆိုပြီးတော့ဆန္ဒပြုတဲ့အတွက်ကြောင့်အဲဒီကြောင့်နေပြီးတော့ဟိုဒါနေထိုင်ဖို့အတွက်အခက်အခဲဖြစ်နေတယ်ဒါကြောင့်မလို့ဟိုနေရာရှာထားပြီးဖို့အတွက်ဒီအဆောက်အဦစောင့်မယ်ဆိုပြီးတော့ဒါစမတ်ချက်ဆွဲလိုက်တယ်ပေါ့နော်မန်ချက်ဆွဲပြီးတော့ချောက်ဆောက်လိုက်တယ်ပေါ့မိုးရင်းကာလမှာပဲဆောက်ရတယ်ခဏနေကြီးကြံ့ကြံ့မှုတော့ရှိတော့တယ်ဒါမဲ့အဆောက်အဦတွေပြီးတော့ကဲစစ်မြေမဲ့သူတွေကြာပြီးလာနေလို့ရပါပြီဆိုတော့အခါသူကမင်းတော့ပါဘူးဆိုပြီးတော့တန်းပြီးတော့ဆန္ဒပြကြတယ်။အဲ့တော့အဲ့ဒီမီဒီယာတွေဟာဒီတိုင်းဖြစ်နေကြသူဒီလေပေါ့နော်။အကုန်လုံးဆိုတော့ 1.8 billion ကျွန်တော်တို့ကျစ်ခပိနေဆိုတာ 1 billion ကိုခံတယ်။ပြည်ဆောင်စုကပံ့ပိုးတာကတော့ 0.8 ပေါ့ 1.8 billion
ဘူးတီတောင်ဒေသခံကိုဝင်းနိုင်ကတော့ဘူးတီတောင်မြို့နေထဲမှာအစိုးရကစောက်ပေးထားတဲ့ဒုက္ခသည်စခန်းမှာဒုက္ခသည်တွေမနေနိုင်ကြဘူးလို့ပြောပါတယ်
။သူတို့စောက်ပေးထားတဲ့နေရာတွေမှာတော့လူတွေမနေဘူး။အဲဒီကဘာဖြစ်လို့လဲဆိုတော့ဒီမြို့နယ်လေးဝေးတယ်အဲ့ဒီနေရာကမူဆလင်နေတဲ့ယောက်ျားနဲ့နေကြတော့အဲ့ဒီမှာနေရာမှာတော်ပြီးစောက်ပေးထားတာတွေ့တယ်ကျွန်တော်တို့ဒီဘူးတီတောင်မြို့နယ်လေးရှောင်းတို့ရဲ့ယောနာမှာသူတို့လုပ်ပေးထားတာတွေ့တယ်ကျွန်တော်တို့
အစိုးရကစောက်ပေးထားတဲ့စစ်ဘေးကြောင့်စခန်းတွေဟာတော်ရည်လာရဲခက်ခဲတွေရှိတယ်လို့ရေမီးစတဲ့ခက်ခဲတွေရှိနေတာကြောင့်စစ်ဘေးဒုက္ခသည်တွေနေနဲ့မနေထိုင်ကြတာဖြစ်တယ်လို့လည်းရသေးတောင်မျိုးနေမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လာကပြောပါတယ်
။စိတ်ကြီးကြာကစစ်ဘေးဒုက္ခသည်တွေကြောက်ကားကားနာတိရမယ်။နောက်လွှတ်တော်ကိုယ်စားလှယ်တွေနောက် CS တို့တွေညမီးမျိုးဟာတွေတိုက်ပြီးညောမှာအဲ့ဒီအစီအစဉ်ကိုလုပ်ရမှာ။သူတို့ဒီဆောက်တဲ့နေရာကလက်တွေ့မကြဘူး။ရခိုင်မကရေလန်းကများတယ်လေ။နောက်ရေတောက်ခွင့်ရရှားပါတယ်။ရေလန်းခီညတယ်သူတို့ကကိုဒီကကသွားလိုက်လာလိုက်ရေလိုက်သွားလိုက်အဲ့လိုလုပ်နေရတာ။လုံချိုးရေးကိုဥစားပြီးတော့လုပ်လိုက်တော့တကယ်ဒုက္ခတွေဒီဆန်တဲ့နဲ့မကိုက်ဘူး။သူတို့သွားဖို့လာဖို့လွယ်နေ။ရေမင်းအစီအစဉ်တွေနေရာကိုကကုန်းခေါင်းခေါင်းကြီးမှာရေမရှိဘူး။မင်းတော်ရည်လာရဲ့ခေတ္တနေရာတွေဖြစ်နေတယ်ဝင်ချွေးရှိတော့ဟိုဟိုဥပြပေးလိုက်တော့တကယ်ဒုက္ခသည်တွေလွေရှင်နဲ့လွေချော်နေအဲ့ဒါရောက်အောင်ဆွေးအားဆောက်ပြီးအဆောက်အဦတွေဘူးမှမတော်ဘူးအဲ့လိုအလားတက်ဖြစ်ကုန်တာ
ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေစေဖြစ်တာကြောင့်စစ်ဘေးဒုက္ခသည်ဥယျာဉ်ဟာလည်းတနေ့ထက်တနေ့များပြားလာနေပေမယ့်အစိုးရစောက်ပေးတဲ့နေရာတွေကိုမတော်ကြပါဘူးဒါပေမဲ့သူတို့နေရေးထိုင်ရေးအတွက်သူတို့သဖို့နဲ့သူတို့လည်းဆေးရှောင်စခန်းတွေစောက်ခွင့်မရှိပါဘူးအန္တရာယ်ရှိတဲ့နေရာတွေမှာစစ်ဆောင်စခန်းတွေကိုယ်တော်ဖော်နဲ့ကိုယ်မဆောက်ဖို့အစိုးရကတားမြစ်ထားတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရစေဘင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်။ဒါကြောင့်လဲဆိုတော့စစ်ဆောင်စခန်းတွေကိုတိစောက်တဲ့အခါမှာချို့ချို့ရကိုဟိုစိတ်သဘောထားအတိုင်းတိစောက်တဲ့တိစောက်တဲ့အခါမှာတချို့နေရာတွေကြတော့မလော့ကင်းတဲ့နေရာတွေနဲ့ဆင်းမလော့ကင်းတဲ့အင်းကြီးဆက်တဲ့နေရာတွေမှာဖြစ်နေတဲ့အတွက်ကြောင့်ဒါကြောင့်မို့လို့ကိုရှိရဖွဲ့နဲ့ညီနေတိုင်းမှာတိစောက်ဖို့အဲ့ဒါမျိုးရှိပါတယ်။မလကင်းတဲ့နေရာဆိုတာအဒီရောကဟိုဒီဟိုစစ်ပြနိုင်တဲ့နေရာနဲ့နီးစပ်တဲ့နေရာတွေမှာဖွင့်ထားတဲ့စခန်းတွေပေါ့
စီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာဖေဖော်ဝါရီလ5ရက်နေ့အထိထွက်ပြေးတင်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်9000နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိကိုရင်းမင်းဦးကပြောပါတယ
်ဆိုတာ5ရက်နေ့တတိဒီအစိုးရကဝင်အပ်ဒိတ်တော့ရှိတယ်5ရက်နေ့တတိစုစုပေါင်းစခန်း124ခုရှိတယ်သူရစခန်းပေါင်းဒါခရိုင်၄ခုမှဖြစ်နေတာပေါ့ဆက်တွေခရိုင်ရှိတယ်မြောက်ဦးခရိုင်မောင်တော်ခရိုင်တောက်ပြုခရိုင်အော်အဲဆက်တွေခရိုင်မှာဆိုလို့ရှိရင်ပုံနေကျွန်းရသေးတောင်ပေါတော်ဆက်တွေမြောက်ဦးခရိုင်မှာဆိုရင်မြောက်ဦးမင်းပြားကြောက်တော်မြေပုံမောင်တော်ခရိုင်မှာဘူးတီတောင်မြို့နယ်နဲ့တောက်ပြုခရိုင်မှာဆိုရင်အမ်ကဲစုစုပေါင်းစုရစခန်းက124ခုရှိတယ်လူဦးရေစုစုပေါင်း49,598ဦးရှိတယ်အဲ့အိမ်အောင်စုက12,082ဆုရှိတယ်။အဲဒါ9ရက်နေ့ဒိတ်ဒီဖေဖော်ဝါရီလ9ရက်နေ့ရှိနေတဲ့ဒူးရည်နဲ့စကန်းစင်းရင်းတော့ရှိတယ်။အသေးစိတ်ရှိတယ်ပေါ့နော်။
Asuyaga, Rakhine bin Dima, Sibi Doka de Natao Niba Shirelo Topian Tabe Mele, Sibi Chandrigo, Lightline Si in Pusunide, Rakhine Dainda Munizumia Zeyung Ari Sigaro, Rakhine Mabama, Taiwi Yang Oin Songfa, Twebin Nijade, Sibi Doka de, the Dingo Shirelo Topian Tabarekmia.